ပကံခက်စီရီပထိုးတွေကိုကုလသမဂ္ဂယူနက်စကိုအဖွဲ့ရဲ့စောင့်ရှောက်မှုအောက်မှာကမ္ဘာအမွေနှစ်စည်းရုံးအဖြစ်လက်ခံလိုက်တာနဲ့ပတ်သက်လို့တီရဂူဆရာတော်အရှင်ညာနိဒရကဇူလိုင်လ29ရက်နေ့ကကျင်းပခဲ့တဲ့ပြင်ဦးလွင်မြို့အောင်ချမ်းသာကျောင်းတိုက်သာသနိကအဆောက်အအုံများရည်စက်ချအောင်ပွဲအခမ်းအနားမှာသူ့သဘောထားကိုအခုလိုမင်ကြားလိုက်ပါလေ
။ပကံဆိုတဲ့မြန်မာဘုဒ္ဓစကားချတဲ့ဟာရီတေ့စ်ကဇာဘိုင်ဂျန်ကဝိုင်းပြီးတော့ပေးတဲ့ပိုက်ဆံနဲ့အသိမှပြုပြီးတော့အဲ့ဒါနဲ့သူတို့ထိမ့်သိမ့်ဆောက်ချောက်ကြမှုလို့ဟုတ်တယ်။ဟာရီကျောင်းတဲ့ကြီးတွေဘာနဲ့ထိမ့်ဒီပြုကဒီကဓမ္မဒီဝိုင်းထိန်းတာပါနော်ဒေတောနန်ကြီးတခုလုံးကဘုရားတွေဘုသူချိန်းတပြည်လုံးကဘုရားဘူးတွေဝိုင်းထိန်းတာပဲနော်အေးအဲ့ဒါလေးလောက်ပဲပြောတာတော့မှလေနော်တတိကားပြာတွေအများကြီးရှိတယ်နော်အဲ့ဒါဒီလောက်နှစ်ပေါင်းကြာညာအောင်ဒီအမွေအကျင့်ကြီးကိုဘုရားတို့ထိန်းထားတယ်ဘယ်အရေးအဝါသအောက်မှာလဲလို့လဲဓမ္မရဲ့အရေးအဝါသအောက်မှာထိန်းတာမြမအမွေလေးကိုမြမထိန်းနေရင်မြမဟာဘုရားဘုရားမြမအမွေလေးကိုတခြားပေးပြီးတော့ဟိုဘက်ကလူတွေထိန်းပေးတာကိုဘုံယူနေခြင်းဟာဘာမှဘုံမရှိတဲ့ကိစ္စနော်
ဆရာတော်ရဲ့မိတ်ဆွေချက်တွေကမှားရင်းနေတဲ့အတွက်အမှန်ကိုပြန်ပြီးမိတ်ကြားတင်တယ်လို့အရှင်မင်းတုံကျဗုဒ္ဓတက္ကသိုလ်ကအခုလိုရှုမြင်ပါတယ်
။အခုဒီပကံယူနက်စကိုဝင်တဲ့အတွက်ကြောင့်အများလည်းပဲဒါဝန်တာနေကြတယ်။ယူနက်စကိုဝင်နေတဲ့ဆိုတဲ့ကောဒါကမ္ဘာပညာရှင်တွေနဲ့ရင်းချင်းမှုအမွေအနှစ်တွေကိုထိန်းသိမ်းကြတာ။ဒါဟာနိုင်ငံတည်တည်ရှိတာပဲ။ထိုင်းတို့ကမ္ဘောဒီးယားတို့ဒီဒီလင်္ကာတို့ဒီလိုပဲထိန်းသိမ်းကြတဲ့အတွက်ကြောင့်ရင်းချင်းမှုအမွေအနှစ်တွေလည်းပဲမပြောက်ဘူး။အဘာရဲ့အတိအမှတ်ပြုတဲ့ဝင်သွားတဲ့ကြောင့်နိုင်ငံတကာလေ့လာရေးတွေအားစပို့ပြီးတော့လည်းပဲဟိုအားကောင်းလာတယ်နိုင်ငံအတွက်ပြည်မေးဆိုရင်တော့အကျိုးရှိတာတွေကြီးပဲဖြစ်တာပါဒါလည်းပဲအလုံးမဲ့တိကျပါတယ်ပြည်တည်ခေတ္တရာတို့နော်ပြည်တို့အကုန်လုံးဒါအကုန်လုံး UNESCO ဝင်လာတာပဲတကယ်အဲ့ဒီတုန်းကလည်းပဲတိန့်ချိန်တို့အရင်အစိုးရတွေလက်ထက်မှာဒီမှာနိုင်ငံမှာရှိခဲ့တာပဲဒီတုန်းကမပြောပဲနဲ့အခုကြမှာဒါအင်ဒီအစိုးရလက်ထက်ကြမှာ UNESCO ဝင်တာကိုပြောရရေဆိုတာဒါအလုံးမပြီးကြတဲ့အတိုင်းနဲ့တက်တက်အပုတ်ချတယ်လို့မျိုးဖြစ်နေပါတော့။ဦးဇင်းတို့အနေနဲ့ကတော့ဆရာတော်ကြီးအနေနဲ့ဒီလိုမျိုးတွေမပြောသင့်ဘူး။ဒါရီယာတကယ်လို့ information အမှားတွေကိုလွှဲပြီးတော့ပြောမိတယ်ဟေ့ဆိုရင်လည်းဒါပရိတ်တက်ကိုပုံမှန်နေနေဟိုပြန်တောင်းမှန်တာတို့ဒါမျိုးပြောသင့်တယ်ပေါ့
။ရောင်ရီမင်းကြီးဆရာတော်အရှင်အရိယဝန်သားပြီးဝန်သားကလည်းဆရာတော်အရှင်ညာနိဒရရဲ့မိတ်ဆွေချက်တွေကိုလက်မခံနိုင်ဘူးလို့ဆိုပါတယ်။
ပင်ရနာသာပြောတယ်ဆိုတာကတော့သားပါမသိလို့ပြောတာအခုလို့သူလိုပုဂ္ဂိုလ်ကပြောတယ်ဆိုရင်သာသနာအတွက်လည်းယံထိကြိုက်ပါတယ်နိုင်ငံအတွက်လည်းယံထိကြိုက်ပါတယ်လူတော်တယောက်ဆုံးရှုံးခြင်းလို့လည်းခေါ်ပါတယ်နောက်သူဘာတွေဖြစ်နေတယ်လဲအသက်ကြီးမှဘယ်သူတွေဖောက်ပြန်နေတာလဲဘယ်သူတွေရဲ့ဖောက်ပြန်အောင်လုပ်တယ်လဲဆိုတာဒါမိကွန်းထုတ်ပြရတယ်ဖြစ်ကုန်တော့ဗောဒါပါပဲဗျာအဲ့လိုဖြစ်နေတာမှန်နေတာကိုမှောက်အောင်လုပ်ပြနေတာပါတော်တော်ကိုဆိုးရတယ်ဘုန်းကြီးတို့ပြင်းပြတတ်တန်ပြောရခြင်းဟာဘုန်းကြီးတို့ဒေါ်လာကြောင့်ပြောတာမဟုတ်ဘူးအင်းတန်ကြောက်ကြကောင်းတဲ့ပုဂ္ဂိုလ်ကြီးတယောက်အဖြစ်ကိုရောက်နေလို့ပြည်သူတိအောင်လို့ဘုန်းကြီးကပြောရခြင်းဖြစ်တယ်
။ကမ္ဘာငြိမ်းချမ်းရေးတည်ဆောက်ဖို့စည်ရန်နွမ်းပါမှုတွေတိုက်ဖြတ်ဖို့နဲ့ရေရှည်ဖွံ့ဖြိုးစီမံကိန်းတွေအကောင့်တွေဖော်ဖို့အတွက်ပညာရေးကျန်းမာရေးသတင်းဖလှယ်ပြီးမတူကွဲပြားတဲ့ရည်ရည်မှုတွေကြားဆက်သွယ်ပေးရေးဆိုတဲ့ရည်ရွယ်ချက်တွေနဲ့1946ခုနှစ်ကတည်းကယူနက်စကိုအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ရုံးချုပ်ကတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာတည်ထားပါတယ်။ကော်မတီရဲ့အစည်းအဝေးတွေကတော့အဖွဲ့ဝင်နိုင်ငံတွေကိုလှည့်ပြီးနှစ်စဉ်ကျင်းပပါတယ်။အဖွဲ့ရဲ့ရန်ပုံငွေကိုအရင်ကဆိုရင်အမေရိကန်ပြည်ထောင်စုကအများဆုံးထည့်ဝင်ပြီးဂျပန်ကဒုတိယအများဆုံးနဲ့တရုတ်ကတတိယအများဆုံးထည့်ဝင်ပါတယ်။အခုနောက်ပိုင်းမှာတော့ဘရာဇီးလ်နိုင်ငံကပထမတောင်ကိုရီးယားကဒုတိယနဲ့ဆွီဒင်ကတတိယဖြစ်ပြီးတရုတ်ကဆက်ထမမြောက်အလှူရှင်နိုင်ငံဖြစ်ပါတယ်။ဒါကြောင့် UNESCO အဖွဲ့ဟာကမ္ဘာပေါ်ကထိန်းသိမ်းတဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုရန်ပုံငွေချပေးပြီးကာကွယ်စောင့်ရှောက်နေတဲ့အတွက်ကမ္ဘာနိုင်ငံအသီးသီးကလည်းကိုယ်နိုင်ငံမှာရှိတဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုကမ္ဘာကတည်ဖို့ကမ္ဘာလက်ခီးတွေကိုဆွဲဆောင်နိုင်ဖို့တဲ့ထိန်းသိမ်းစောင့်ရှောက်ဖို့အတွက် UNESCO အဖွဲ့ရဲ့အကူအညီရအောင်ကြိုးစားနေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကလည်းရှီအောင်ယဉ်ကျေးမှုအမွေအနှစ်တွေထိန်းသိမ်းစောင့်ရှောက်နိုင်ရေးအတွက် UNESCO အဖွဲ့စီမှာရှောက်ထားခဲ့တဲ့အတွက်သမ္မတဦးသိန်းစိန်အစိုးရလက်ထက်2014ခုနှစ်ဇွန်လမှာသရေခေတ္တရာဗိတ်တနိုးနဲ့ဟန်နင်းတို့ကိုကမ္ဘာအမွေအနှစ်အဖြစ် UNESCO အဖွဲ့ကသတ်မှတ်ပေးခဲ့ပြီးအခု2019ခုနှစ်ဇူလိုင်လမှာတော့ပကံကဇေဒီပထိုးတွေကိုလည်းအတိအမှတ်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ။